ပိုလန်နိုင်ငံမှာအာဏာရှင်အုပ်ချုပ်ရေးစနစ်ညီညီချင်းချင်းဆုံးသက်သွားခဲ့တဲ့အပေါ်အားကြခဲ့ရကြောင်းမြန်မာနိုင်ငံအနေနဲ့လည်းဒီလမ်းကြောင်းကိုလိုက်နိုင်မယ်လို့မျှော်လင့်ကြောင်းပိုလန်နိုင်ငံကိုရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်ကပိုလန်သမ္မတဟောင်းလက်ဘော်ဝေဇာနဲ့တွေ့ဆုံစဉ်သတင်းထုတ်တွေကိုပြောကြားခဲ့ပါတယ
် We in Burma are just at the beginning of the route that you took very many years
ပိုလန်နိုင်ငံ20လောက်ဆော်ပြီးလျှောက်ခဲ့တဲ့လမ်းပေါ်ကိုမြန်မာနိုင်ငံကအခုမှစပြီးဝင်လာပါဒါပေမဲ့ပိုလန်လိုပဲအောင်မြင်မြင်လျှောက်လန်းနိုင်မယ်လို့မျှော်လင့်ပါတယ်မြန်မာဟာဒီမိုကရက်တစ်လူပောင်ပါလို့မပြောနိုင်သေးခင်အဲ့ဒါလို့ပြောနိုင်အောင်ရုန်းကန်နေရတဲ့လှုပ်ရှားမှုအကြောင်းနားလည်သဘောပေါက်ကြသူတွေနဲ့တွေ့ဆုံရတာအလွန်ပဲအတက်မိပါတယ်လို့ပြောကြားသွားတာပါမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ဘာသာရေးလူမျိုးရေးပြည်ပခါတွေနဲ့ပတ်သက်ပြီးတဲ့နောက်တွေရဲ့မြင်မြတ်မှုကိုအခုလိုပြန်လည်ဖြစ်ကြခဲ့ပါတယ
် It's not something that I personally alone can do but I think what this whole society has to strive to do because we want harmony
ညီမနိုင်ငံရဲ့အနာဂတ်မှာအလုံးသဟဇာတာရှိရှိညီငင်းချင်းချင်းနေထိုင်သွားနိုင်ကြဖို့အတွက်ပြည်သူတွေရဲ့ဘဝလုံခြုံမှုကိုအမခံနိုင်တဲ့တရားဥပဒေစိုးမိုးမှုလိုအပ်ကြောင်းဒီပြဿနာကိုမိမိတဦးတည်းဖြေရှင်းလို့မရနိုင်ကြောင်းအလုံးဝိုင်းဝန်းဖြေရှင်းမှရမှာဖြစ်ကြောင်းပြောဆိုခဲ့တာပါပိုလန်ဒီမိုကရေစီပြောင်းလဲကိုရှေ့ဆောင်ခဲ့သူသမရာလက်ဖော်ဗစ်ဆာကမိမိတို့လည်းအောင်မြင်မှုမရခင်အကြင်ကြင်ရှုံးနိုင်ခဲ့ဘူးကြောင့်မြန်မာနိုင်ငံနဲ့အခြေအနေတူတူပဲဖြစ်ကြောင်းမြန်မာနိုင်ငံအောင်မြင်လိမ့်မယ်လို့အကောင်းမြင်ကြောင်းသတင်းထောက်တွေကိုကုလူပြောဆိုခဲ့ပါတယ
်။ Zanim my mieliśmy sukces to parę bitew przegraliśmy. Ostateczne wojny wygraliśmy, ale ile bitew było przegrane? Oni mają podobną sytuację, parę bitew przegrywają.
အရင်နောက်မှာတော့ဒေါအောင်ဆန်းစုကြည်ဟာပိုလန်နိုင်ငံသမ္မတဘရိုနစ်လက်ကမိုရော့စကီနဲ့အတူပိုလန်ဝန်ကြီးချုပ်တို့ကိုလည်းတွားရောက်တွေ့ဆုံခဲ့ပါတယ်